ဝီဒီတော်နဲ့ယတိတော်မြို့နယ်တွေကရာနေချီတဲ့မွတ်စလင်လူ့ဘာသာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေရာစွန့်ခွာထွက်ပြေးနေကြဆဲဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကတော့ ARS အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်ခေါ်ယူမှုကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခတွေရှိနေပြီးဒါဟာနိုင်ငံရေးကစားကွက်ဖန်တီးနေတာပါလို့ပြောလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခန့်ကတင်ပြမှာပါ။
မြန်မာအစိုးရအနေနဲ့ဇန်နဝါရီ23ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်အသင့်ဖြစ်ပြီးလို့ဆိုပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းကသူတို့ကိုရိုဟင်ဂျာဒုက္ခသည်တွေဟာဒီကနေ့အချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအတုံးလိုက်နေရဲ့စွန့်ခွာထွက်ပြေးနေကြသေးဖြစ်ပါတယ်။အခုလဖေဖော်ဝါရီ1ရက်နေ့ကနေ10ရက်နေ့အထိဘူရီတောင်နဲ့ရတိတောင်မြို့နယ်တွေကကြီးရွာ16ရွာကဒုက္ခသည်800ကျော်လောက်မောင်တုံးမြို့နယ်ဂေါ်ဒူဒါရချောင်းဝပင်လယ်ကမ်းကြီးကတဆင်ဆက်လီရီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေရွှန့်ခွာထွက်ပြေးနေကြကြောင်းပြည်ထောင်စုဝန်ကြီးဌာနကတင်ပြထုတ်ပြန်ထားပါတယ်။မွတ်စလင်ဒုက္ခသည်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံထွက်ပြေးနေရတဲ့အကြောင်းရင်းတွေထဲ ERS အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုကြောင့်လည်းပါဝင်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့အငြင်းတဲ့အတွင်ဝင်ဦးမြင့်ကျိုင်းကပြောပါတယ်
။အဲသူတို့ဘက်ကတော့ခုနလိုပေါ့နှစ်ချက်ပေါ့တစ်ခုကတော့ဟိုဘက်ကနေလှန့်ခေါ်နေတာပေါ့လှန့်ခေါ်နေတယ်အဲခုနကဟိုဘက်မှာလာလို့ရှိရင်ပို့ပြီးတော့နေထိုင်ရေးပါ냐အစာရတော်ရေးအစီအစဉ်လေးလုံငန်းကံကံလေးတွေရှိတယ်ပါ냐ဒီလိုစီးအောင်တာလည်းရှိတယ်အဲတချို့ကလည်းဟိုကြားတာတော့အချင်းချောက်တဲ့တာလည်းရှိတယ်အဲ့ဒါချင်းစီးအောင်တာနဲ့ချင်းချောက်တာကိုတွဲပြီးတော့တုံးနေကြတော့သူတို့ကလည်းလက်ရှိနေထားမှာလည်းဒီဘက်မှာတော့လောကကံရတာပါ냐အရင်လိုဟိုဘောသူစစ်ချားတာနဲ့မလုပ်ပါဘူးအပြန်လမ်းရခိုင်ကလည်းသူတို့ကိုလမ်းနေတယ်သူတို့ကလည်းရခိုင်ကိုလမ်းနေအဲ့လိုမလုံုံတဲ့အချင်းချင်းမျိုးလေးတွေလည်းရှိတယ်ဆိုတော့ဒါတွေကြောင့်ထွက်တယ်သူတို့ကသူဒီပြည်တင်းရတော့သိရတယ်ဗျ။အဲအဓိကတော့ ARS ဖွဲ့ရတော့သူတို့အကုန်လုံးဆက်သွားကြည့်တယ်။ဆက်သွားမှသူတို့ကဟိုဘက်မှာအဲတခုခုသူတို့တောင်းဆိုလို့ပါလဲရမယ်ဆိုတဲ့သဘောမျိုးနဲ့ဒီ ARS ဖွဲ့ရလည်းချင်းချောက်တယ်။အဲနောက်ဟိုဘက်မှာရောက်နေတဲ့ဒီအဖွဲ့တွေဒီ ARS ဖွဲ့နဲ့ပတ်သက်တဲ့အဖွဲ့တွေကလည်းဟိုဘက်မှာလုပ်ငန်းနိုင်ငံတွေကောင်းတယ်အကုန်လုံးမူမူနေရတယ်ရိတ်ခါတွေအများကြီးရတယ်အဲထောက်ပံ့တဲ့ပစ္စည်းတွေအများကြီးရလာခဲ့ဖို့ဆိုပြီးတော့ခေါ်တယ်။အဲလိုနှစ်ခုကြီးတည်းကြားတယ်ဗျ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုဇန်နဝါရီ23ရက်နေ့မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီထားတာဖြစ်ပြီးမြန်မာအစိုးရဘက်ကလက်ခံဖို့အစဉ်အသင့်ဖြစ်နေပြီလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့လိုအပ်ချက်တချို့ကြောင့်ဒုက္ခသည်တွေကိုပြန်ပို့ဖို့အစဉ်အသင့်မဖြစ်သေးဘူးလို့ပြောဆိုထားသလိုကုလသမဂ္ဂအပအဝင်အခြားနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းရိုဟင်ဂျာဒုက္ခသည်တွေနည်းရပြန်ရေးအလင်းစလို့မလုပ်ဖို့ပြောဆိုထားပါတယ်အခုလိုအခြေအနေမျိုးမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေရွှန့်ခွာထွက်ပြေးနေတာဟာနိုင်ငံရေးကစားကွက်ဖန်တီးနေတာလို့မြင်ကြအောင်ဦးမြင့်ကျိုင်ကတော့အခုလိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒါကတော့ဟိုကျွန်တော်ဘက်ကလည်းတက်မဲ့ဆိုလိုင်းလိုင်းရောရောနဲ့အဲကုညီထောက်ပံ့ရေးရဲ့လုပ်တယ်သူတို့အမှန်မှန်တော့ဒါတွေကတရားမဝင်လက်စားဆက်ကြော်တာဖြစ်တဲ့အတွက်ဖမ်းလို့ရှိလို့ရတဲ့အနေထားပဲဒါကောင်ကျွန်တော်တို့ဘက်ကဖမ်းတာရှိတာမလို့ဖဲနဲ့ထောက်ပြပြီးတော့ပဲစီယုံသိသိပြီးတော့ပဲဒီလိုရတဲ့အချက်အလက်ကိစ္စတွေထောက်ပံ့ပြီးတော့ပဲခေါ်နေတာဖြစ်တဲ့အတွက်ဒါတွေကသူတို့နိုင်ငံရေးတစ်ခွက်ပေါ်နေတယ်ကနိုင်ငံရေးကစားနေတယ်ဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကတော့ဒီလူမှုရေးရကိုယ်ကြီးဆော့ဆော့တို့တစ်ဖက်ကလည်းလူကြုံရေးအသည့်နဲ့စောင့်ကြည့်နေရတယ်လို့ကျွန်တော်တို့ယူဆတယ်ဗ
ျ2019ခုနှစ်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တုံးမြို့နယ်ကလုံခြုံရေးကင်းစခန်း30လောက်ကို ERS အစွန်းရောက်အုပ်စုတွေကစတင်တိုက်ခတ်ပြီးမြန်မာစစ်တပ်ဘက်ကအင်အားအလွန်ကျွံ3တန်းပြန်တိုက်ခတ်ပြီးနောက်ပိုင်းတချို့ပြန်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာသူအရေအတွက်ဟာအခုချိန်မှာ9သိန်းဝန်းကျင်လောက်ရှိနေကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စည်းရုံးစရာတွေမှာဖော်ပြထားပါတယ်ရှင်